င်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်နေခင်ပါရှင်ဝါရှင်တန်မြို့တော်ဖူအမေရိကန်တန်ကနေ2015ခုနှစ်ဩဂတ်လ20ရက်ကြာတာရင်းညနေခင်းစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့အတွက်အစီအစဉ်မူကတော့ကျမခင်မြူထွေးပါရှင်
မင်္ဂလာပါရှင်ကျမကခင်မြူတက်ပါဒီညနေခင်းသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးမှာပါမြန်မာနိုင်ငံမှာမကြခင်ကျင်းပဖို့ပြုလုပ်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးလှုပ်ရှားခွင့်ပြောဆိုဆွေးနွေးခွင့်တွေပိုပြီးဖွင့်ပေးဖို့ကာတာစင်တာလေ့လာရေးအဖွဲ့ကမနေ့ကအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံခြားမှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြပါတယ်။ဘန်ကောက်ကလေးမျက်နှာပြန်မှာဘုံပေါက်ကွဲမှုအတွက်အ ਨੇ စုံ၁၀ဦးကနေကြံစည်ခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေထားကြားမှာပါမှခင်ပြထွေးရင
်ဟုတ်ကဲ့ပါရှင်။လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချအတည်ပြုရေးဆွေးနွေးမှုတွေရပ်ဆိုင်မှုဒီကနေ့ပြည်တော်စုလွတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။
ဝင်းမုံချင်းအဥရီတော်မှာလွတ်တော်ကနေပြီးတော့မှဥရီပြထမ်းပေးရမယ်လို့ပါတာပဲဥရီရလောက်တာအဲ့ဒါကျွန်တော်မယွေးခင်နေဖွဲ့စည်းပုံချင်းကဥရီပါတယ
်ပြည်ခန့်ဖြိုးပါတီပူတွဲဥက္ကဋ္ဌဦးထေးဦးကတော့ဒီဥရီရှိတဲ့နဲ့ဆိုပြီးပြောသွားခဲ့တာပါမကြခင်မှာပြည်စုံနာဆင်နိုင်ပါတယ်တခါရေပေးတဲ့ခံနေရတဲ့အရာရီတိုင်းထဲမှာကျွဲနာတရိတ်ဆန်တွေအတွက်အစအစအခက်ခဲဘလောက်ထိဆိုးဝါးနေတယ်ဆိုတာနဲ့မြမအင်းကြီးချင်းထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာလူ20ကျော်သေဆုံးခဲ့ရတဲ့ဘုံးပေါက်ကွဲမှုနောက်ပိုင်းနောက်ဆုံးအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုလည်းတင်ပြပေးသွားမှာပါအခုရင်ဆုံးကတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုကောက်ထက်တို့ကတိလဲကြင်ညာပေးကြပါမယ်ရှင
်မကြခင်ချင်းပါဖို့ပြင်းနေတဲ့မြမနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးလှုပ်ရှားခွင့်ပြောဆိုဆွေးနွေးခွင့်တွေကိုပိုပြီးဖွင့်ပေးဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့အပါအဝင်အဓိကစိန်ခေါ်မှုတွေကိုဖြည့်ရှင်းပေးဖို့လိုအပ်နေတယ်လို့ကာတာစင်တာလေ့လာရေးအဖွဲ့ကမနေ့ကထုတ်ပြန်တဲ့ဒုတိယအကြိမ်အစီရင်ခံစာမှာဖော်ပြထားပါတယ်။ကာတာစင်တာဟာမြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာအစိုးရကခွင့်ပြုထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပြီးမြန်မာနိုင်ငံတွင်ရွေးကောက်ပွဲဆိုင်ရာသင်တန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလည်းလှုပ်ဆောင်ပေးနေတဲ့အဖွဲ့ပါ။မြန်မာအာဏာပိုင်တွေဟာရွေးကောက်ပွဲစောင့်ကြည့်သူတွေကိုအတိမတ်ပြုတဲ့လှုပ်ထုံးလှုပ်နည်းတွေကိုအပြီးတန်လှုပ်ဆောင်ပေးခဲ့တယ်လို့ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီအများအပြားကလည်းလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေနဲ့အညီဝင်ရောက်ရှင်ပြိုင်မယ်လို့ကြေညာခဲ့တာမို့နိုဝင်ဘာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးပါတဲ့လှုပ်ရက်တွေကိုလုံနိုင်ခဲ့တာတွေ့ရကြောင်းဖော်ပြထားပါတယ်။မဲဆင်းပေါ်မှာလူလူယုံကြည်မှုရှိစေဖို့အတွက်ရွေးကောက်ပွဲကော်မရှင်ကနေဆန္ဒမဲပေးခွင့်ကိုအတိပြုပေးတဲ့နည်းတွေကိုတသမတ်တည်းကျင့်သုံးဖို့နဲ့မဲဆင်းမှာပါတဲ့မှားတတ်တဲ့သဘောတဘာဝနဲ့ပတ်သက်ပြီးပြည်သူတွေနားလည်အောင်ပိုးပြီးရှင်းလင်းပြောဆိုဖို့လည်းအကြံပေးထားပါတယ်။ကြိုတင်မဲပေးမှုမဲယုံမှာမဲပေးမှုမဲရေတွက်မှုမဲဆင်းပေးမှုတွေလိုအငင်းပွားနိုင်တဲ့လုပ်ငန်းစဉ်တွေနဲ့တခြားလုံထုံးလုံနည်းတွေအတွက်လည်းကော်မရှင်ကနေဆုံးဖြတ်ချက်အမြန်ချပေးတင်ကြောင်းပြောဆိုတိုက်တွန်းထားပါတယ်။နိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပေါင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာစင်တာကိုမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကနေဖိတ်ကြားခဲ့တာဖြစ်ပြီးမတ်လထဲမှာတော့ပထမအကြိမ်အစီရင်ခံစာကိုထုတ်ပြန်ခဲ့တာပါ။အခုချင်းကချင်းရခိုင်ပြည်နယ်တွေအပါအဝင်ပြည်နယ်နဲ့တိုင်းအတော်များများကိုတောရောက်လေးလာကွင်းဆင်းပြီးတဲ့နောက်မှာဒုတိယအကြိမ်အစီရင်ခံစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်
။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ဟာအနောက်ပိုင်းကနိုင်ငံနယ်စပ်မှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။ဒါဟာနောက်ဆုံးဖြစ်ဖြစ်ခဲ့တဲ့တောင်မြောက်ကြားနယ်စပ်တိုက်ခိုက်မှုဖြစ်ပါတယ်။ဒီဖြစ်ဖြစ်မှာမြောက်ကိုရီးယားဘက်ကတောင်ကိုရီးယားစစ်တပ်ချထားတဲ့နေရာတွေကိုဒီကနေ့ကြာတာပြည်နေ့မှာလက်နက်ကြီးတွေနဲ့စတင်ပစ်ခတ်ခဲ့တာကြောင့်တိုက်ခိုက်မှုဖြစ်ပွားတာပါလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားဟာဒါဇင်နဲ့ချီတဲ့155မီလီမီတာအမြောက်ကြီးတွေနဲ့တုတ်ပြန်ပစ်ခတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ဒဏ်ရာရတာပစ္စည်းဓာတ်တွေအကြောင်းကိုတော့ထပ်ပြောမသွားပါဘူး။ပြည်သူတွေကိုအနောက်ဖက်နယ်စပ်ကနေထွက်ပြေးတိမ်းရှောင်ကြဖို့တောင်ကိုရီးယားအာဏာပိုင်တွေကအမိန့်ထုတ်ပြန်လိုက်တယ်လို့ယွန်ဟပ်သတင်းဌာနကပြောပါတယ်။ဒီလအတွင်းမှာလည်းတောင်ကိုရီးယားစစ်သားနှုတ်တို့မြေမြုပ်မိုင်းထိပြီးဒဏ်ရာရတာတဲ့အတွက်မြောက်ကိုရီးယားကိုတောင်ကိုရီးယားကဆော့ဆွဲပြောဆိုထားပြီးနိုင်ငံခြားဆက်ဆံရေးတွေတင်းမာနေခဲ့ပါတယ
်။မကြာသေးခင်ကထိုင်းနိုင်ငံဘန်ကောက်ကအေယာဝန်လိမ့်မန်နာဖျက်မှာဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကိုအ ਨੇ စုံလူ10ဦးကကြံစည်ခဲ့ပုံရပေမဲ့နိုင်ငံတကာကျန်းဖက်အုပ်စုရဲ့လက်ချက်ဟုတ်ပုံမရဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တရုတ်ခီးသွားတွေနဲ့ကဘာလက်ခီးတွေကြားရေပန်းစားတဲ့ဒီဖျက်မှာတနင်္လာနေ့ကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဟာတရုတ်လူမျိုးတွေကိုဥတီတိုက်ခိုက်တာမဟုတ်ဘူးလို့လည်းလက်ရှိထိုင်းစစ်အစိုးရပြောခွင့်ရက ပြာသူဘုံမူကြီးဟွတ်ထိုင်းစူပါရီကကြက်တပရင်းနေရုံမြင့်တန်းကြားထုတ်ပြန်ချက်မှာပြောပါတယ်လူ23ဦးသေဆုံးပြီးရဟန်းချီတန်ရရခဲ့တဲ့ဒီတိုက်ခိုက်မှုအတွက်ဆေးရောက်လောက်ကပအဝင်ပတ်သက်ခဲ့တယ်လို့ထိုင်းရဲချုပ်ဆွန်ရုပ်ပွန်ပမောင်းကပြောပါတယ်ဒီဘုံခွဲတိုက်ခိုက်ဖို့အတွက်တလနီးပါကြိုတင်ကြံစီခဲ့ပုံရတယ်လို့လည်းဆိုပါတယ်အေယံဝင်ဖျား ပုံခွဲတိုက်ခိုက်ခဲ့သူလို့ယုံကြည်ရတဲ့သဘင်အနက်ရောင်မုတ်ဆင်ွေနိုင်ငံရဲ့ပလတ်စတစ်ဂိုင်းမျက်မှောက်ဝိုင်းတက်ထားတဲ့လူငယ်ရဲ့ပုံချန်းကိုရဲဘက်ကဖော်ပြပါတယ်သူ့ရဲ့ပုံချန်းကိုထိုင်းဆွေကမိနစ်ကထုတ်ပြန်လိုက်တာဖြစ်ပြီးစုချင်းငွေဖြစ်တဲ့ဒေါ်လာ2000ထောင်ထုတ်ပြန်ထားပါတယ်အရက်ရှိရှိပိန်သွဲတဲ့ဒီလူငယ်ဟာအဝါရောင်တီရှပ်ကိုဝတ်ဆင်ထားပြီးသူ့လွယ လဲတိုက်ခိုက်မှုရဲ့တန်တရာရှိသူတွေဖြစ်တယ်လို့ထိုင်းရဲရရှိတွေကပြောပါတယ်ဒီလူတွေကိုချေအခံဖမ်းမိနိုင်အောင်အင်တာပိုရဲ့အကူအညီကိုထိုင်းဆိုရကတောင်းခံသွားမယ်လို့ပုံမူကြီးအပီချက်ဆူရီဘုံကပြင်သစ်သတင်းဌာနကိုဒီကနေ့ပြောပါတယ်
အဲဆောင်ရအုပ်စုတွေနဲ့ပူးပေါင်းဖို့အရှိအလေပိုင်းကိုခေးထွက်ဖို့ကြိုးစားတဲ့လူငယ်ခွန်အုပ်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဩစတြေးလျအနာပိုင်တွေကပြောပါတယ်။တိုင်းပြည်ကနေထွက်ခွာဖို့ကြိုးစားတဲ့ဩစတြေးလျနိုင်ငံသားလူငယ်တွေကိုလေရင်ကွင်းအရောက်မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ထိုနီအက်ဘတ်ကဒီကနေ့ပြောပါတယ်။ဒီလူငယ်အုပ်စုဟာဘယ်ကိုခီးသွားမယ်သူတို့ကိုဘယ်လိုချေရခံမိတယ်ဆိုတာနဲ့သူတို့ရဲ့အသက်ယောက်ျားမိန်းမဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့သူကထုတ်မပြောခဲ့ပါဘူး။ဩဂုတ်လ12ရက်တုန်းကစင်နီလေစိမ်းမှာအဖြစ်အပျက်တစ်ခုဖြစ်ပွားခဲ့ပေမဲ့အကြံဖက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆင်မှုတွေဟုတ်မဟုတ်ဆိုတာကိုသူ့အနေနဲ့မပြောနိုင်ဘူးလို့လူဝင်မှုကြီးကြံ့ရေးနဲ့နယ်စပ်လုံခြုံရေးဝန်ကြီးပီတာဒန်တန်ကလည်းအတည်ပြုပြောဆိုခဲ့ပါတယ
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တိုင်းကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကအစိုးရလုံခြုံရေးအစအဦးတို့ရဲ့ပြင်ပမှာဒီကနေ့အစောပိုင်းဖြစ်ပွားခဲ့တဲ့ကြီးမားတဲ့ကားဘုံးခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်လာဖြစ်ကြောင်း IS Islamic စစ်သွေးကြောအဖွဲ့နဲ့ဆက်နွှဲနေတဲ့အဖွဲ့တစ်ခုကကြီးညာလိုက်ပါတယ်ကြီးမားတဲ့ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီဒဏ်ရာရသူတွေထဲမှာရဲရဲရှိချက်ဝတ်ထင်မနေပါတယ်လို့ဒေတာအာနာပိုင်တွေကပြောပါတယ်ပောက်ကွဲမှုကြောင့်အစိုးရအဆောက်အဦမျက်နှာစာပျက်စီးသွားတယ်လို့ရှူဘရာလူနေရပ်ကွက်တဝိုက်ကအဆောက်အဦတွေမှလည်းမှန်တွေပါကွဲကုန်ပါတယ်။ IS သွေးကြောအဖွဲ့ကိုတစ်ဆာခံတယ်လို့ကြေညာထားတဲ့ဆန်နိုင်းပရိုဗင်းစ်နဲ့ဆက်နွှဲနေတဲ့ Twitter လူမှုကွန်ရက်ဆမ်းမြန်မာထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီတိုက်ခိုက်မှုကိုကာလီဖိတ်အစ္စလာမ်စစ်သားတွေကလှုပ်ဆောင်တာလို့ဖော်ပြထားပါတယ်။
အီရန်အနေနဲ့နျူကလ িয়ার စီစဉ်ကိုသူတို့ဘာသာသူတို့စစ်ဆေးခွင့်ပေးမယ်ဆိုတဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကပေါက်ကြားခဲ့တဲ့မတ်တမ်းထောက်တာတစ်ခုထွက်ပေါ်လာခဲ့ပြီးတဲ့နောက်အီရန်ရဲ့နျူကလ িয়ার ဘုံးတိစောက်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့စွဲချက်ကို IAEA အနေနဲ့စုံစမ်းနိုင်စွမ်းရှိတယ်လို့အမေရိကန်ကထောက်ခံပြောဆိုနေပါတယ်။အီရန်ကိုနျူကလ িয়ার လင်းနဲ့မထုတ်နိုင်အောင်လှုပ်ဆောင်မဲ့ IAEA နဲ့သူတို့ကဖွဲ့စည်းပေးမဲ့စစ်ဆေးရေးအဖွဲ့ပေါ်အပြေးဝယုံကြည်စိတ်ချပြီးအခုစီစဉ်ထားတာတွေပေါ်စိတ်ချလက်ချရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောလိုက်ပါတယ်။ဒါ့အပြင် IAEA ရေးသားထားတယ်လို့မောင်ရင်ပြောဆိုထားတဲ့ဒီမတ်တမ်းအပေါ်မှာတော့မှတ်ချက်မပေးနိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့အီရန်နဲ့ IAEA တို့ကြားရယူခဲ့ပြီးကမ္ဘာအင်အားကြီး6နိုင်ငံကထောက်ခံခဲ့တဲ့ဒီရှုပ်ဝဲသဘောတူညီမှုကိုတွေ့ရှိထားပြီလို့ AP သတင်းဌာနကပြောပါတယ်။
ပြခဲ့တဲ့သတင်းပတ်ထဲမြို့တော်ဒမတ်စကပ်နားမှာစီးရီးယားဆိုရဲလေကြောင်းတိုက်ခိုက်မှုတွေကြောင့်ဒါဇင်နဲ့ချီတဲ့အရတားတွေတေဆုံးခဲ့ရတဲ့နောက်မှာစီးရီးယားဆိုရကိုလက်နက်တင်သွင်းရောင်းချမှုတွေပိတ်ပင်ပြီးအရေးယူပေးဖို့အတွက် Human Rights Watch လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ16ရက်နေ့ကအရတားအများစုပါတဲ့လူပေါင်း112ဦးတေဆုံးခဲ့ရတဲ့ဒီလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တဲ့နေရာဟာတဘုံတွေထိန်းချုပ်ထားတဲ့ဒူမားမြို့နားမှာဖြစ်ပြီးအဲ့ဒီမှာစီးရီးပြစ်မှတ်တစ်ခုမှမရှိဘူးလို့မျက်မြင်သက်သေ4ဦးရဲ့ပြောကြားချက်ကိုလူ့ခွင့်ရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီနေရာဟာအခြေစိုက်စခန်းဒါမှမဟုတ်တိုက်ပွဲဖြစ်ပွားရာရှည်လန်းနေရာကနေအနည်းဆုံး2ကီလိုမီတာလောက်ဝေးတယ်လို့ဆိုပါတယ်။ရောင်းသူဝဲသူတွေနဲ့ပြည့်နေတဲ့ဈေးတွေနေကင်းကြောင်တော့အခုလိုဘုံခွဲတိုက်ခိုက်တာကိုကြည့်ရင်စီးရီးယားဆိုရဟာအရတားတွေကိုတကယ်ကူးမဆိုင်ဘူးဆိုတာပြသနေကြောင်း Human Rights အဖွဲ့အရှိလေပိုင်းဒေသဆိုင်ရာဒုတိယညွှန်မှုနဒင်းဟော်ရီကပြောပါတယ်။ဒီနောက်ဆုံးတပ်ဖြတ်မှုကိုကြည့်ရင်စီးရီးယားအစိုးရရဲ့ခွဲခွဲခြားခြားတတ်မှတ်မထားဘဲတိုက်ခိုက်မှုတွေရက်အောင်ဒုံကျွင်းကောင်စီကတဆင့်တိုးလှုပ်ဆောင်မှုပြနေတယ်လို့ဆိုပါတယ် Direct from Washington, the voice of America.
ောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြေညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေတလဲတင်ပြပေးပါမယ်။အရင်ဆုံးဒီမြန်မာနိုင်ငံမှာရေကြီးမှုတန်ကိုခံနေရတဲ့ဒေသတချို့မှာကျွမ်းနာတိရစ္ဆာန်တွေအတွက်အစာအခက်ခဲဘယ်လိုရှိနေသလဲဆိုတာကိုပြပြပေးချင်ပါတယ်။အေယာရီတိုင်းဒေသကြီးအင်ကပူမြို့နယ်အတွင်းကကြေးရွာတချို့မှာရေကြီးပြီးတဲ့နောက်ကျွမ်းနာတိရစ္ဆာန်တွေအတွက်အစာအခက်ခဲတွေ့နေရပြီးအရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်။တကယ်လို့အစာလုံးလုံးလောက်လောက်မရခဲ့ဘူးဆိုရင်တော့လာမယ့်လမှာအခက်ခဲပို့ပြီးတော့ဆိုးလာနိုင်တဲ့အကြောင်းဒေသခံတွေကပြောကြပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အေယာရီတိုင်းဒေသကြီးဟင်္ဒရာခရိုင်အင်ကပူမြို့နယ်မှာဒီလဆန်ပိုင်းကစတင်ပြီးရေလွှမ်းမိုးခဲ့တဲ့နောက်ဒေသတွင်းကကြေးရွာတချို့ရေနှင်းမြုပ်ခဲ့တာကြောင့်လူတွေဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ခဲ့ရတယ်လို့ကျွေးနွားတလိဆန်တို့ရဲ့စကြက်မြေတွေနှင်းမြုပ်ပြီးကောက်ရိုးစင်တွေပျက်စီးခဲ့ရတာဖြစ်ပါတယ်။အခုအချိန်ရေကျသွားပြီးတဲ့နောက်မှာတော့ကျွမ်းနာတလိဆန်တွေအတွက်အစားအစာအခက်ခဲတွေတွေ့ကြုံနေရတယ်လို့အင်ကပူမြို့နယ်ဂွေးတော်ချောင်းကြီးရွာအုပ်စုကကိုဇော်နိုင်ဦးကပြောပါတယ်
။အာရေရခဝုတ်စီတွေရေမြုပ်တယ်ဟိုအတင်းတွေလည်းမြုပ်တော့ခဝုတ်စီတွေကလုံးလိုက်ရခိုင်တော့ကျွန်တော်ကြီးကခဝုတ်စီတွေပြေးကြပုံနဲ့ဟုတ်တယ်။အဲ90ရာခိုင်ကခဝုတ်စီတွေကဘယ်လိုဖြစ်ရလဲဆိုတော့ဟိုကတဝက်လောက်မြုပ်ပြီးတော့နေ့ပတ်လောက်ပဲပြန်တော့တယ်ကွာ။ဘာသာမရှိလို့ကူကအများရယ်ကိုလေအဲနေပြီးတော့နွားတွေကိုကွင်းထဲကိုလွှတ်ချလိုက်တယ်ကွာအဲကွင်းထဲလွှတ်ချလိုက်တော့အဲ့မှာနွားတွေကတော့ဟိုတော့လေဟိုရေထဲမှာနှုံးတွေကတ်နေတယ်ဟိုအပင်လေးပေါ့ကွာပထမကင်းကိုဆုံးသားမြင်လာတယ်အဲ့ဒါကြီးပြည်ရာတင်းနာကင်းတော့လဲကွာစားနေတယ်ကွာ
အစားအစာလုံလောက်အောင်မရရင်ကိုင်းတောင်သူလုပ်ငန်းပြန်စချိန်မှာအခက်တွေ့နိုင်ကြောင်းလည်းဆက်ပြောပါတယ်
လာရတော့ဘွာဝါတော့ညကောင်းတာမကောင်းတာတော့စားတော့နေသေးတာပေါ့ဒီချိန်မှာပြဿနာတက်မယ်ဆိုရင်တကယ်လို့နောက်ပြီးရင်ပုံမထရောက်ရင်နှွားရီစားရတော့နေသွားမယ်နောက်ဟိုလုံငန်းဝင်တဲ့ချိန်ပေါ့ဟုတ်ကဲ့ဟုတ်ကဲ့စက်တင်ဘာလလည်းရောက်ဆိုရင်တို့ဒါတိုက်တော့လို့လုံငန်းကြီးစားတော့မယ်လို့အဲဒီချိန်ကတော့ပုံပြဿနာကတက်မှာ
တလိဆန်အစာအခက်ခဲကြောင့်တချို့အလူရှင်တွေကကော်ရိုးလူတန်းဖို့ရှိပေမဲ့တည်ယူဖို့အခက်ခဲရှိနေကြောင်းလည်းဆက်ပြောပါတယ်88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကအင်ကပူမျိုးနယ်ကကြေးရွာတွေစီကို9ရက်အတွင်းစီးဝါနဲ့အစားအစာမထောက်ပံ့နိုင်ရင်နွားကောင်ရီ1000လောက်အထိတည်ဆုံနိုင်ဖွယ်ရှိကြောင်းလည်းသတိပေးထားပါတယ်။ဒီကနေ့မှာတော့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကတလိဆန်အစားအစာထောက်ပံ့ဖို့အတွက်ဟင်္ဒရာမြို့ကိုရောက်ရှိမယ်လို့လည်းကိုဇော်နိုင်ဦးကဆက်ပြောပါတယ်။အင်ကပူမိသက်ဌာနကဝန်ထမ်းတဦးကတော့ကျေးရွာအုပ်စု၈အုပ်စုလောက်မှာကျွမ်းသွားအစားအစာအခက်ခဲရှိနေကြောင်းပြောပါတယ်
။ရောင်ကျိုးဘက်မှာတော့အခက်ခဲတော်ဖြစ်နေမှာကျွဲတွေနွားတွေစားကြမရှိဘူး။သူတို့ရှိတဲ့ကြံနဲ့အဲကောင်းစုကြောင့်ကြီးတွေပဲအလိုမျိုးကျွေးနေတယ်။မောရတော့ပါနဲ့လေ။ဟုတ်ပဲမြစ်တွေကတော့ရေကုန်နေတဲ့အတွက်မြစ်ကတော့စားကြမရှိဘူး။ရောင်ကျိုးဘက်ဆိုရင်၈အုပ်စုခင်ဗျ။ကျွန်တော်တို့ကဒီကအများဆုံးကတော့လူတွေတက်ဖို့အဓိကထားပြီးပံ့ပိုးပေးတယ်။ဒီကြက်ကတော့ထိုင်ဆန်းစားအကုန်လုံးရေတန့်သူရေတန့်အကုန်လုံးပြူပြီးရခဲ့ကျွမ်းသားတွေတော့ကတော့မပန်ဖို့နိုင်ဘူ
းအင်ကပူမြို့နယ်မွေးမြူရေးနဲ့ကုသရေးဌာနတာဝန်ခံဒေါက်တာဆန်းဝင်းကနေရာဒေသတော်တော်များများကိုတလိဆန်အစာဖြန့်ဖြူးပေးနေတယ်လို့ကုသရေးအတွက်လှုပ်ဆောင်နေကြောင်းနဲ့နောက်ရက်တွေမှာလည်းအထူးကူအဖွဲ့တွေထပ်မံရောက်ရှိလာဖို့ရှိကြောင်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့အစာလည်းဖြန့်ပေးနေကြတယ်ခင်ဗျအစာကြောင့်ရက်ကောင်ယူအော်ရှင်မူသားမူဖွယ်ခွဲရခဲ့တယ်လို့ပြောနေတယ်။ဒါမျိုးတွေပါလေ။အခုခုခွဲရတာမို့လို့ပြောပါလေခ
င်ဗျ။မြမပြည်အနှံ့မှာဇွန်လကစတင်ပြီးမိုးများပြီးရေကြီးခဲ့တာကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး12ခုမှာလူ118ယောက်သေဆုံးပြီး16သိန်းကျော်ရေဘေးသင်းခဲ့ပါတယ်။လောလောဆယ်မှာတော့ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပြီးစီးပြီးပြန်လည်ထူထောင်ရေးအတွက်ဆောင်ရွက်နေပါတယ်။ဘေးသင့်ဒေတာများအမြန်ပြန်လည်ထူထောင်ရေးပေါင်းစပ်ညှိနှိုင်းလုပ်ငန်းကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးကျော်လွင်ကတော့ပြန်လည်ထူထောင်ရေးကာလမှာအစိုးရပြည်သူလုပ်ငန်းရှင်တွေနဲ့စေနာဝန်ထမ်းအဖွဲ့တွေပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
။ဒါကတော့ရေကြီးမှုကြောင့်ကျွမ်းနွားတိရစ္ဆာန်တွေအစာရဖို့အခက်တွေ့နေရတဲ့အခြေအနေကိုကိုမိုးစော်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတစ်ခါကတော့ဒီလွတ်တော်ကိုယ်စားလှယ်တာဝန်မှရပ်ဆိုင်ခြင်းဆိုင်ရာဥပဒေချမ်းလွတ်တော်အတွင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးချင်ပါတယ်။Right to call လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းအတည်ပြုရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုရပ်ဆိုင်ထားဖို့ပြည်ထောင်စုလွတ်တော်ကဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်မလို့ဒီလွတ်တော်တတ်တမ်းအတွင်းမှာတော့ဒီဥပဒေချမ်းကိုနောက်တစ်ကြိမ်ဆွေးနွေးဖို့မရှိနိုင်တော့ဘူးလို့လွတ်တော်အမတ်တွေကပြောနေကြပါတယ်။နေပြည်တော်မှာကိုယ်တိုင်သွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မေခါကအပြည့်အစုံကိုတင်ပြပေးပါမယ်ရှင်။
လွှတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအလင်းမြန်ဆွေးနွေးအတည်ပြုပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပေမဲ့ပြည်ထောင်စုလွှတ်တော်ဒီကနေ့အစည်းအဝေးမှာတော့ဒီအဆိုမူချက်နဲ့ပတ်သက်လို့ယာယီဆိုင်ငံ့ထားဖို့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ့29မဲ့အတာနဲ့ဒီမူချက်ကိုဆိုင်ငံ့ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်အပေါ်ပြည်ထောင်စုလွှတ်တော်နိုင်ရကကခုလိုပြောပါတယ်။
ထောက်ခံဆန္ဒပေးများတဲ့အတွက်လွတ်တော်ကိုလည်းတောင်းမှပြန်လဲရုပ်သိမ်းရေးဆိုင်ရာဥပဒေပြန်အတည်ပြုပြဋ္ဌာန်းနိုင်ရေးဆက်လက်ဆွေးနွေးခြင်းကိုဆိုင်ငံ့ထမ်းမည်ဖြစ်ကြောင်းအတည်ပြုကြေညာပါတယ
်ဒီဥပဒေကလက်တလုံးမှာဆက်လက်ဆွေးနွေးဖို့ဆိုင်ငံ့တာဖြစ်ပေမဲ့လို့အခုလွတ်တော်အစည်းအဝေးတွေဟာရွေးကောက်ပွဲမတိုင်ခင်နောက်ဆုံးလုပ်တဲ့အစည်းအဝေးတွေဖြစ်ပါတယ်အခုလွတ်တော်တက်တန်းအတွင်းမှာတော့ဒီဥပဒေမူကြမ်းအတိဖြစ်ဖို့မလွယ်တော့ဘူးလို့လွတ်တော်အမတ်တွေကသုံးသပ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာအချက်အလက်ကိုပြင်ဆင်ပြောင်းလဲဖို့အတွက်လွတ်တော်ကိုယ်စားလှယ်အများစုကဆန္ဒရှိပေမဲ့ကန့်ကွက်နိုင်တဲ့မဲဆန္ဒရှင်အရေးအတွက်နဲ့အခြားသေးစိတ်အချက်အလက်တွေကိုအချိန်ယူဆွေးနွေးကြင်ကြတဲ့အတွက်အခုလိုဆိုင်ငံ့လိုက်တာဖြစ်ပါတယ်။ဒါပေမဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီSNDP ကြားဖြူပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီချင်းအမျိုးသားဒီမိုကရက်တစ်ပါတီကရင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးပါတီနဲ့အမျိုးသားဒီမိုကရေစီပါတီတစ်တူကပါတီဝင်အချို့ကတော့ဒီဥပဒေကိုဆက်လက်ဆွေးနွေးလိုကြပါတယ်။ဒီဥပဒေဟာဒီမိုကရေစီကိုဖော်ဆောင်တာပြည်သူကိုအလေးထားဆောင်ရွက်တဲ့ဥပဒေဖြစ်တာကြောင့်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့မှတ်ကြောက်တင်ခံနိုင်မှုဆက်လက်ဆွေးနွေးကအမြန်ဆုံးအတည်ပြုတင်တယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်တင်ဆန်းကဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီဥပဒေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတင်ပြထားတာ၄ချိန်ရှိပြီဖြစ်ပြီးပြည်ထောင်စုလွှတ်တော်ကအတည်မပြုနိုင်သေးတာကြောင့်မဲဆန္ဒရှင်များရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတိပေးထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီဥပဒေကိုအမြန်ဆုံးအတည်ပြုဖို့ထပ်မံတင်ပြခဲ့တာဖြစ်ပါတယ်။လက်ရှိမှာလွှတ်တော်ဥက္ကဋ္ဌတူရဥွှေမန်းကိုအာဏာရပါတီထိတ်တန်းကောင်းဆောင်အဖြစ်ကဖယ်ရှားတဲ့တစ်ချိန်တည်းမှာပဲထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြမနိုင်ငံရေးလေလာအကဲခတ်သူအချို့ကတော့ဒီဥပဒေနဲ့လွှတ်တော်ဥက္ကဋ္ဌတူရဥွှေမန်းကိုဖြုတ်ချဖို့အတွက်ရည်ရွယ်တယ်လို့တုံ့တက်မှုတွေရှိပါတယ်မျိုးသားလွတ်တော်အမတ်ဒေါက်တာအေးမောင်ကတော့ဆိုင်ငံ့နဲ့အစိုးအောင်မြင်တဲ့အပေါ်ဖြစ်ပေါ်လာမဲ့နိုင်ငံရေးအခင်းကျင်းအပေါ်မှာအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်လွတ်တော်နှစ်ရက်လုံးကိုရန်နာဖို့အင်အားစုတစ်ခုသည်ပါတီကြီးတစ်ခုသည်စ조사ခဲ့တော်တော်လေးပဲလွတ်တော်သည်တည်ဆဲဖြစ်တယ်ဆက်လက်ပြီးတော့ရှင်သန်ဆဲဖြစ်တယ်ဆက်လက်ပြီးတော့လုပ်ငန်းဆောင်ရွက်ဆဲဖြစ်တယ်ဒါကိုပြန်ကြည့်လို့ရှိရင် right to recall ကဲ့သို့သောဥပဒေများကိုလိုအပ်ရင်ပြဋ္ဌာန်းဖို့အဆင်သင့်ရှိတဲ့လွတ်တော်ဖြစ်တယ်ဆိုတာခင်ဗျားတို့သိမှာပေါ့အဲ့တော့ right to recall ကိုပါလီမန်သည်ပြဖြတ်တာပေါ့ခဏဆိုင်ရန်ထားတာ right to recall ဒီဒါနိုင်ငံသားများရဲ့အခွင့်အရေးတော်တော်လက်ရှိအချိန်မှာတင်လာတာကိုကနိုင်ငံရဲ့အခင်းကျင်းတစ်ခုဖြစ်အောင်လုပ်သလားလွတ်တော်နှစ်ရက်လုံးကိုရပ်ဖို့စ조사တာကိုကဘာကြောင့်ရပ်ဖို့စ조사တာလဲဒီလွတ်တော်ကြီးကိုပြန်ပြီးရှင်းသန်းအောင်စ조사တာကိုကဘာကြောင့်ဒီနှစ်ခုကြာတဲ့မှာအဖြစ်တစ်ခုရှိမှာပေါ့
ပြည်ခိုင်ပြိုးပါတီပူတွဲဥက္ကဋ္ဌဦးထေးဦးကတော့ဒီဥပဒေဟာရှိတဲ့ကြောင်းနိုင်ငံရေးညှစ်ပတ်ဖို့အတွက်ဒီဥပဒေကိုအသုံးချနိုင်တယ်ဆိုတဲ့ထင်မြင်ချက်ကိုလက်မှတ်ခံကြောင်းသူကခုလိုပြောပါတယ
်ဘယ်လိုမှအခြေအဦးတွေလဲမှာလွတ်တော်ကနေပြီးတော့မှဥရီပြဋ္ဌာန်းပေးရမယ်လို့ပါတာပဲဥရီရလောက်တာ။ဟုတ်ခင်ဗျားတို့က2015ရွေးကောက်ပွဲမှာနိုင်တာမနိုင်တာနဲ့ပတ်သက်ပြီးပြောနေတယ်။တကယ်တော့နိုင်တာမနိုင်တာတွေကကျွန်တော်မသိဘူး။ဝစီဘုံအခြေခံဥရီထဲမှာပါတယ်။အဲ့လို့ဆိုရင်2010ကျွန်တော်မစိုးရင်ရဘူးလား။ဟုတ်ကဲ့ကျွန်တော်နိုင်ထားတာ။မစိုးရင်ရဘူးလား။ဘာမှမဖြစ်တာပဲ။ကျွန်တော်ထင်တယ်ကျန်တဲ့ပါတီတွေကလည်းတလူပေါ့ဗျာ။ကောက်ကျစ်တဲ့ဥစ္စာမျိုးနဲ့ဟုတ်လား။ခုနကတော့ခင်ဗျားမမှန်တဲ့စိတ်ထားမျိုးနဲ့အပြစ်ရှာပြီးတော့လုံးမယ်လို့ကျွန်တော်မယုံဘူး။အဲ့ကျွန်တော်မစိုးရိမ်ဘူ
းလက်ရှိမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလွှတ်တော်ကိုယ်စားလှယ်တွေရုပ်သိမ်းဖို့တိုင်ကြားမှုတွေရှိနေတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။ကြီးခဲ့တဲ့ဇူလိုင်လအတွင်းကလွှတ်တော်ဥက္ကဋ္ဌတူရဥွှေမန်းကိုလွှတ်တော်ကိုယ်စားလှယ်ကနေရုပ်သိမ်းပေးဖို့နဲ့အရေးယူဆောင်ရွက်ပေးဖို့တိုင်ကြားခံရတာတွေရှိပါတယ်။ဒီပြင်အခြားလွှတ်တော်ကိုယ်စားလှယ်တွေလည်းတိုင်တန်းခံထားရတာတွေရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။ဒီလိုပြောဆိုထားပေမဲ့လက်ရှိမှာလွှတ်တော်ကိုယ်စားလှယ်ကနေရုပ်သိမ်းဖို့ဥပဒေမရှိသေးတာကြောင့်အရေးယူဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး
ဒါရလွတ်တော်ကိုယ်စားလှယ်တာဝန်ကနေပြည်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေမူကြမ်းဟာဆိုရင်လွတ်တော်ကိုယ်စားလှယ်တဦးရဲ့မဲဆန္ဒနယ်မြေမှာမူလမဲဆန္ဒရှင်တရားခိုင်တို့ကနေအဲ့ဒီကိုယ်စားလှယ်ကိုလက်မခံနိုင်ကြောင်းဥပဒေကြောင်းအရရွေးကောက်ပွဲကော်မရှင်ကိုတိုက်တန်းလာမယ်ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့စုံစမ်းစစ်ဆေးပြီးအရေးယူဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်။2008ဖွဲ့စည်းပုံမှာအဲ့ဒီအချက်လက်ကိုထည့်သွင်းထားပေမဲ့အသေးစိတ်အရေးယူဆောင်ရွက်နိုင်မယ့်နည်းလမ်းကိုဥပဒေအဖြစ်နဲ့ပြဋ္ဌာန်းရမယ်လို့ဖော်ပြထားတာကြောင့်ဖွဲ့စည်းပုံပါဒီအချက်လက်ဒီဖြစ်တည်ဘို့ဆိုအတီးဖြစ်ဖို့ဆိုတာနဲ့ဒီလက်တွေ့ဆောင်ရွက်ဖို့လွှတ်တော်ကအတီးပြုပေးမဲ့ဥပဒေတရက်လိုအပ်နေတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီအပြစ်ခက်ရက်စဲရေးငင်းငယ်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြပေးချင်ပါသေးတယ်။တနိုင်ငံလုံးအပြစ်ခက်ရက်စဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်ဖြစ်ပေါ်လာမဲ့ငငယ်ရေးဆွေးနွေးပွဲတွေကနေစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတခုအာမခံချက်ရမှသာလက်နက်ဖြုတ်သိမ်းမယ်လို့ဒိုင်းသာလက်နက်ကိုင်အဖွဲ့တွေကပြောဆိုလိုက်ပါရယ်။ဒိုင်းသာလက်နက်ကိုင်အဖွဲ့တချို့ NCA ကိုလက်နက်ထိုးဖို့စိုင်းပြင်းနေတဲ့အချိန်မှာပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအပြစ်ရလက်မှတ်ထိုးပြီးတဲ့နောက်လက်နက်ဖြုတ်သိမ်းရေးညှိနှိုင်းရမယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာတိုင်းသားတွေဘက်ကလည်းအခုလိုတုံ့ပြန်လိုက်ကြပါမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။ကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ရှမ်းလက်နက်ကိုင်အဖွဲ့တစ်ဖွဲ့တို့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစဲရေးသဘောတူညီချက် NCA ကိုလက်မှတ်ထိုးမယ်လို့ပြောဆိုပြီးမကြခင်မှာပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြအောင်လှိုင်ကငင်းချမ်းရေးယူပြီးတဲ့နောက်မှာလက်နက်ဖြုတ်သိမ်းရေးကိုညှိနှိုင်းရမှာဖြစ်တယ်လို့ဗြိတိန်သံမှတ်ကြီးကိုပြောဆိုခဲ့တာဖြစ်ပါတယ်။အပြစ်ရရေးစာချုပ်အပေါ်လက်မှတ်ထိုးမယ့်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Democratic ကရင်အကျိုးပြုတက်မတော် DKPA ရဲ့စီးရေးချုပ်ယုံဒုတိယဦးစီးမှုဗိုလ်မှူးစောစိန်ဝင်းကတော့လက်မှတ်ဖြုတ်သိမ်းရေးကနိုင်ငံရေးဆွေးနွေးပွဲရဲ့ရလဒ်ပေါ်မှာမူတည်တယ်လို့တုံ့ပြန်လိုက်ပါတယ်။
အဲလည်းနဲ့ပြုတ်တင်ရေးအကမှာကျတော့စီးပွဲမှာတွေးဆုံဆုံးကကျတော့ဟိုနေလောလောလလဆောင်ရွက်ဖို့အချိန်မရှိသေးပါဘူး။သူကနိုင်ငံရေးစပွဲကုန်မှာဆွေးနွေးတဲ့အခါကျမှပဲဟိုနေတနေ့ကန်ဖွဲ့တဲ့တနိုင်ငံထဲမှာတမတော်တစ်ခုတည်းဖြစ်ရမယ်ဆိုရင်ပြန်လဲပေါင်းစည်းညှိနှိုင်းဆွေးသဘောတူညီချက်ပေါ်မှာဘယ်လိုလောဆောင်တင့်တယ်ဆိုတာကိုအဖြေပေါ်လာမယ်လို့ကျွန်တော်ထင်ပါတယ်။အဲဖရပြည်တော်စုပုံစံမျိုးတိကိုဆွေးနွေးပြီးမှဖရပြည်တော်စုဖွဲ့စည်းရင်မှတမတော်ရဲ့မြန်မာနိုင်ငံတစ်ခုကတမတော်ပြန်လဲဖွဲ့စည်းရေးအဲ့ဒီသဘောတူညီချက်ရရှိတာပဲအဲ့ဒီကိစ္စကိုဆောင်ရွက်နိုင်မယ်လို့ထင်ပါတယ်
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနှစ်နှစ်ချီဆွေးနွေးခဲ့ကြတဲ့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေး NCA သဘောတူညီချက်ကတော့တိုင်းရင်းသားလက်နက်ကိုင်တို့အားလုံးပါဝင်လာမှသာတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးသဘောတူညီချက်လို့သတ်မှတ်လို့ရမှာဖြစ်ပါတယ်။အခုချိန်ထိတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ပဲပါဝင်သေးတာဖြစ်ပြီးအားလုံးတို့ပါဝင်လာမယ်လို့မျှော်လင့်တဲ့အကြောင်းလဲဗိုလ်မှူးစောစိန်ဝင်းကပြောပါဗျ။အဲ
့ဒီ NCA သဘောတူညီချက်တဲ့အပိုင်းမှာကျတော့တိုင်းသာဖွဲ့တွေတော်တော်များများကတော့သဘောထားတက်ဆိုင်ကြပါတယ်ဒါပေမဲ့ all inclusive အားလုံးပါဝင်ရေးမှုမှာကျတော့တချို့ကကျတော့အားလုံးမပါဝင်လို့မထိုးပြတော့စာသားအနေနဲ့သူတို့အများအပြားသဘောတူထားကြပါပြီအဲကျွန်တော်အထင်တော့ပါလာကြမယ်လို့ထင်ပါတယ်ဒီလမ်းကြောင့်တချို့ကလည်းတချို့တိုင်းသာဖွဲ့ကြီးတွေကလည်းအစိုးရပေါ်ယုံကြည်မှုအားနည်းတဲ့တန်လျာလေရှိတော့ဒီစာချုပ်ပေါ်မှာဘယ်လောက်ခိုင်မာမှုရှိလဲဆိုတော့အမြင်မျိုးနဲ့တန်လျာရှိနေတဲ့သဘောဒါတော့ကျွန်တော်တို့ကတန်လျာရှိတဲ့ပုံမှာကျွန်တော်တို့ကလည်းသွားတင်တယ်ထင်လို့ဖိုးတင်တယ်ထင်လို့ပေါ့လေခေါင်းသွားကြမယ်ဆိုတော့ပေါ်နဲ့ဆုံးဖြတ်ကြတာပါ
ကရင်လက်နက်ကိုင်အဖွဲ့တို့ကတော့ NCA ကိုလက်မှတ်ထိုးပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲရဲ့ရလဒ်တွေကိုစောင့်ကြည့်ပြီးမှသာ NCA ဟာယုံကြည်လောက်တဲ့သဘောတူညီချက်ဖြစ်မဲ့ဖြစ်ဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်တယ်လို့ဗိုလ်မှူးစောစိန်ဝင်းကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာအစိုးရတပ်တန်းကုံဆုံတော့မယ့်အချိန်မှာလက်ရှိအစိုးရနဲ့အပြစ်ရရေးစာချုပ်ကဘယ်အတိုင်းတာထိခိုင်မာမှုရှိမလဲအာမခံချက်ရှိမလဲဆိုတဲ့အပေါ်မှာတိုင်းရင်းသားတို့ဘက်ကအစိုးရမှုရှိနေကြတာဖြစ်ပါတယ်ရှင
်။မသိင်ကြီးထိုက်တင်ပြခဲ့တာပါ။မြန်မာအင်းဒီချင်းထိုင်းနိုင်ငံကသတင်းဘုတ်ကိုလည်းတင်ပြပါအောင်မယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတနင်္လာနေ့တုန်းကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုမှာနိုင်ငံသားတချို့အပါအဝင်အနည်းဆုံးလူ၁၀ယောက်ပါဝင်ပြီးတော့တလကျော်လောက်ကြိုတင်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်ကပြောပါရတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုကိုနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတစ်ခုခုကကျူးလွန်ခဲ့ပုံတော့မရဘူးလို့လည်းဆိုပါရတယ်။ဗီယိုသတင်းတော်စတီဖာမန်ဘန်ကောက်မြို့ကနေသတင်းပေးပို့ထားတာနဲ့အတူဒီမြန်မာနိုင်ငံသားအများပြားရှိတဲ့ဘန်ကောက်မြို့ကနောက်ဆုံးချင်းတွေကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ရှင်
။ဘန်ကောက်မြို့လေကောင်ကအေယဝန်နှစ်ကွန်းမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုဟာနိုင်ငံတကာအကြမ်းဖက်ဖွဲ့စည်းတစ်ခုခုကထိုင်းနိုင်ငံဓမ္မမော်ရင်တရုတ်နိုင်ငံသားတွေအပေါ်ပြစ်မှတ်ထားတက်ခိုက်တဲ့လုပ်ရမဟုတ်ဘူးဆိုတာနိုင်ငံသားခီးသွားတွေလက်ခံလာအောင်ထိုင်းဆွေရကကြိုးပမ်းနေတာဖြစ်ပါတယ်ဒီနေ့မွန်းလွဲပိုင်းမှာဆိုရင်လည်းထိုင်းနိုင်ငံကရုပ်မြင်သံကြားစီစဉ်နေမှာအင်္ဂလိပ်နဲ့တရုတ်ဘာသာနှစ်ဘာသာနဲ့အထူးကြေညာရက်တရက်ကိုထုတ်ပြန်ကြေညာခဲ့တာပါ ထိုင်းနိုင်ငံငင်းချိုင်းနဲ့ညီဝပြည်ပြည်အမျိုးသားကောင်စီပြောခွင့်ရသူဗိုလ်မှူးကြီးဝန်ထိုင်းစုခါရီကတော့အနည်းဆုံး10ယောက်လောက်ကပူးပေါင်းကြံစည်ခဲ့တာလို့ကြေညာချက်ထုတ်ပြန်ရမှာပြောဆိုခဲ့ပါတယ်
။ Some labdan kan khao noi ngan dan kwa man khong
မဟာမိတ်နိုင်ငံတွေကလုံခြုံရေးအေဂျင်စီတွေနဲ့ထိုင်းလုံခြုံရေးဌာနတို့ပူးပေါင်းပြီးတော့စုံစမ်းမှုတွေလုပ်ခဲ့ရမှာနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့တိုက်ရိုက်ဆက်နွယ်မှုမျိုးနောက်တရုတ်နိုင်ငံသားခီးသောတွေအပေါ်မှာတိုက်ရိုက်ပြစ်မှတ်ထားတိုက်ခိုက်တာမျိုးဖြစ်ပုံမရဘူးလို့တညီတညွတ်ထဲကနဦးကောက်ချက်ချခဲ့ကြပါတယ
်။မနေ့ကတော့ထိုင်းဆွေရကတိုက်ခတ်မှုကိုကျူးလွန်သူဖြစ်မတင်ကားသူတူရဲ့ပုံချမ်းတစ်ခုကိုထုတ်ပြန်လိုက်ပြီးဖောင်ရန်ထုတ်ပြန်ခဲ့တာပါ။လုံခြုံရေးကင်မရာမှတ်တမ်းတွေမှာတော့ပောက်ကွဲမှုမဖြစ်ခင်မှာပဲဒီရှက်အင်းကြီးဝါရံဝစ်စင်ထားတဲ့အရရှိရှိခတ်သွဲသွဲခန္ဓာကိုယ်နဲ့လူငယ်တူဟာကြောဘွေးတလုံးကိုခိုးအောင်မှချထားခဲ့ပြီးအေးအေးဆေးဆေးထွက်ခွာသွားတဲ့ပုံကိုလည်းတွေ့ကြရပါတယ်။လုံခြုံရေးကင်မရာမှတ်တမ်းတွေထဲမှာပဲတွေ့မြင်ခဲ့ရတဲ့အင်းကြီးနေရာဝစ်စင်ထားသူနောက်တစ်ယောက်နဲ့အဖြူအောင်ဝတ်ထားသူတယောက်တို့ကလည်းတန်တရားရှိသူတွေအဖြစ်ရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။တက္ကမုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုတော့ထိုင်းရဲတပ်ဖွဲ့ကအဓိကတာဝန်ယူဆောင်ရွက်နေတယ်လို့လည်းထိုင်းကာဝေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ပဏိတန်ဝတ်တန်ရာကွန်က VOE ကိုပြောပါတယ်
။ Certain techniques or certain high level of analysis can be requested if needed.
လိုရင်လိုရလို့နီးစနစ်ပိုင်းအစင်းမြင့်စမ်းစစ်သုံးသပ်ချက်အပိုင်းတွေကိုတော့အကူအညီတောင်းနိုင်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့အမှုနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေရောအပြေအဝကင်တွယ်ဆောင်ရွက်နိုင်စမ်းရှိကြပါတယ်
။အခုချိန်ထိတော့တက်ခတ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့မသိရသေးသလိုတန်တရားရှိသူတွေကလည်းထိုင်းနိုင်ငံကနေထွက်ပြေးတင်းရှောင်သွားပြီလားဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ထိုင်းဝန်ကြီးချုပ်ကတော့တက်ခတ်မှုဟာထိုင်းနိုင်ငံရဲ့စီးပွားရေးဒါမှမဟုတ်ကမ္ဘာလည်ခီးသွားလုပ်ငန်းတွေကိုထိခိုက်အောင်နိုင်ငံရေးအရာရည်ရွယ်ထားပုံရတယ်လို့ပြောဆိုထားပါတယ်။ပုံပေါက်ခွဲမှုကြောင့်ထိုင်းနိုင်ငံရဲ့စီးပွားရေးမှာအဓိကကျတဲ့ကမ္ဘာလည်ခီးသွားလုပ်ငန်းကိုထိခိုက်မှာစိုးရိမ်မှုတွေလည်းပေါ်ပေါက်ခဲ့တာပါ။တက်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့မလန့်မကန့်မှာပဲအလွတ်လုံနေကြတဲ့မြန်မာလူထုမှတချို့ကတော့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့တူခီးသွားတွေလည်းအလားကျဲသွားကြတယ်လို့ VOE ကိုပြောပြကြပါတယ
်။လုံခြုံရေးပိုင်းတော့နည်းနည်းလေးတော့ဥပဒေသိစိုးရိမ်စရာမရှိတော့ပါဘူး။ဒါပေမဲ့ဈေးဟိုအယောင်ပိုင်းကိစ္စနဲ့ကျတော့တော်တော်လေးပါသွားတယ်ကွာဒီပါ။ဟုတ်ကဲ့။ဒေါ်လာ10ကျော်ကနိုင်ငံသားတွေတိတ်နည်းနည်းအဝင်ကျဲသွားတာပေါ့ကွာ။
အဲ့ဒီဘုံပေါ်ဗီဒီယိုနည်းရစီဒီကျွန်မတရက်တစ်ထောင်တောင်ရောင်းလို့မရတော့ဘူးအရင်ကဆိုတရက်9,000 10,000တောင်လောက်ရနေတာပေါ့နော်အခုနည်းရတွေမှာကျွန်မတို့ဘာမှတော့မရောင်းရတော့ဘူးအခုအရင်ဆိုဒီနေရာမှာဆိုလူတွေသွားလာတာအများကြီးပဲအရင်တော့ဆိုရင်သွားမယ်လွတ်လပ်တယ်ပြန်လဲလွတ်လပ်တယ်ဈေးရောင်းစီဒီချင်းဆိုရင်တော့ဈေးဝယ်သူတွေကဝိုင်းဝိုင်းပဲခါလဲရောင်းနေရတာပေါ့နော်အလုပ်ဆုပ်နေတာပဲအခုအဲ့ဒီဘုံပေါ်ဗီဒီယိုဆက်ပြီးတော့လူသွားလူလာတယ်မတွေ့ရတော့ဘူးနည်းနည်းနေသွားတာပေါ့နည်းနည်းတော့မကအများကြီးနေသွားတာပေါ့နော်ပြောရင်တော့ဟိုကျမတို့ပြန်ရမယ်ဆိုရင်လည်းဟိုကြည့်ဒီကြည့်နေတယောက်လည်းပြန်မရတော့ဘူးပြန်လည်းအဖို့နဲ့ပြန်ရတယ်ဒီတော့ဆိုရင်တယောက်လည်းပြန်နေကြအေးစီပဲပေါ့နော်အခုကတော့နည်းနည်းတော့ကြောက်လာတော့အဖို့နဲ့ပြန်ရတာပေါ့
ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးနောက်မှာပဲမြန်မာတန်ယုံကတော့ထိုင်းနိုင်ငံမှာအလုလုကန်နေကြသူတွေအလဲပတ်နဲ့စီကူတာရင်ဗန်ကောက်မြို့ကိုလာရောက်ကြသူတွေအပါအဝင်မြန်မာနိုင်ငံသားတွေအနေနဲ့လည်းလုံခြုံရေးအတွက်သတိထားကြဖို့နှိုးဆော်ချက်တည်းရထုတ်ပြန်ခဲ့တာပါတင်းလာနေကပေါက်ကွဲမှုပြီးနောက်တစ်နေ့မှာပဲဗန်ကောက်မြို့စစ်ကမ်းတစ်ခုအနီးမှာနောက်ထပ်ဘုံတလုံးထပ်မံပေါက်ကွဲခဲ့တဲ့အတွက်လည်းထိုင်းနိုင်ငံမှာရှိတဲ့နိုင်ငံကတန်ယုံတွေကသက်ဆိုင်ရာနိုင်ငံသားတွေအတွက်သတိပေးချက်တွေအသေးစိတ်ထုတ်ပြန်ခဲ့ကြရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါဒီညနေသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကတက်လက်ကြီးညာပေးပါအောင်မယ်ရှင်မကြာခင်ချင်းပါဖို့ပြင်းနေတဲ့မြန်မာနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးလှုပ်ရှားခွင့်ပြောဆိုဆွေးနွေးခွင့်တွေကိုပိုးပြီးဖွင့်ပေးဖို့နဲ့ပွင့်လင်းမြင့်တမ်းမှုရှိဖို့အပါအဝင်အဓိကစိန်ခေါ်မှုတွေကိုဖြည့်ရှင်းပေးဖို့လိုအပ်နေတယ်လို့ကာတာစင်တာလေးလိုက်အဖွဲ့ကမနေ့ကထုတ်ပြန်တဲ့ဒုတိယအစီရင်ခံစာမှာဖော်ပြပါတယ်။နိုဝင်ဘာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးပါတဲ့လှုပ်ရက်တွေလုပ်နိုင်ခဲ့ပေမဲ့မဲဆင်ပေါ်လူမှုယုံကြည်မှုရှိစေဖို့အတွက်ရွေးကောက်ပွဲကော်မရှင်ကဆန္ဒမဲပေးခွင့်ကိုအတည်ပြုပေးတဲ့နည်းတွေတသက်မှတ်တဲ့ကျင့်သုံးဖို့ပြောဆိုထားပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ဟာအနောက်ပိုင်းနှစ်နိုင်ငံနဲ့ဆက်မှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်
။ဒီညနေသတင်းကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ကျမခင်မြူထွေးပါရှင်။ FIO American တန်ရဲ့ကြာတာ brain ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line number 16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ FIO ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီအကြာမှာကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington. From Washington, this is